ဒီသတင်းပတ်မှာတော့အခုတလောရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့ပြောဆိုချက်တွေဟာ2015ရွေးကောက်ပွဲအတွက်အချက်ပေးခေါင်းလောင်းတန်ဖြစ်နေပြီလားဆိုတာကိုဆွေးနွေးတင်ပြထားပါတယ်။ဦးစီသူအောင်မြင့်ရဲ့တင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။ဒီရက်ကကြမ်းတိုင်းရင်ရက်တွေတုန်းကပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးတိုင်းနဲ့ပြည်နယ်တချို့ကိုလှည့်လည်ပြီးနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပါတယ်။တွေ့ဆုံရမှာလာမယ့်ဂျာပြတ်ယူကောက်ပွဲနဲ့2015ယူကောက်ပွဲမှာသူဘလို့လုပ်ကင်ဆောင်ရွက်မယ်ဆိုတဲ့အကြောင်းတွေအသိပေးပြောဆိုပါတယ်။ ARD တိုင်းပထမမြို့မှာပြောဆိုခဲ့တာတွေကတော့ယူကောက်ပွဲကိုတရားမျှတပြီးလွတ်လပ်မှုရှိအောင်ဘလို့ဆောင်ရွက်ပေးမလဲဆိုတာထက်ဒေါက်တာစုကြည်နဲ့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကိုဘလို့နှိတ်ကုတ်လိုက်မယ်။အဲ့ဒီအတွက်သူလုပ်ကင်ခွင့်ဘလောက်ရှိတယ်ဆိုတာထုတ်ပြောမိလိုက်တော့ဒီဗန်ဒန်ရီစူညံသွားခဲ့ပါတယ်။ငကူက2015ရွေးကောက်ပွဲဆိုတာအေးစစ်စေးပါဆိုပြီးစိတ်ချလက်ချဖြစ်နေတဲ့ NLD ပါတီခေါင်းဆောင်ပိုင်းကိုလည်းအသိတရားရဖို့နှုတ်နှိုးလိုက်သလိုဖြစ်သွားစေခဲ့ပါတယ်။ဥတည်ရေးပါတီပြောခဲ့ပါတယ်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ဆိုတာဘသူတွေနဲ့ဖွဲ့စည်းထားပါသလဲ။အရင်ရှုပ်ဆိုးရကပြဋ္ဌာန်းပေးခဲ့တဲ့နိုင်ငံရေးပါတီများမှတ်ပုံပြင်ပြီးဥပဒေနဲ့ရွေးကောက်ပွဲကော်မရှင်ဥပဒေအရလက်ရှိကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုအနာဘလောက်အငင်းထားပါသလဲဒီလိုချင်းနေအောင်မှာ2015ယူကောက်ပွဲဘလိုပုံစံဖြစ်လာနိုင်ပါသလဲဆိုတာဥပဒေဆွေးနွေးပြပြသွားပါမယ
်အေဝရီတိုင်းပသိမ်မြို့မှာဥတည်အေးပြောသွားခဲ့တဲ့စကားတချို့ကတော့ဒီလိုပါလာမယ့်ယူကောက်ပွဲမှာ election campaign ယူကောက်ပွဲမဲဆွယ်မှုကာလသတ်မှတ်ပေးပါမယ်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်လောင်းတွေပြောပါမဆိုင်တဲ့လူလာမပြောနဲ့ဝင်ကျင်ဝင်မဝင်ကျင်နေကျွန်တော်ဒီမြို့ဒီရွာမှာရွေးခံမယ်ဆိုကျွန်တော်ပြောဖို့ပဲလူတာပေါ့တခြားလူလာပြောလို့ဘာလို့မတော့ဒါကြောင့်ကျွန်တော်ကအချိန်လူနေရာကန့်တတ်ပါမယ်ဒါကကျွန်တော်လုတ်ပိုင်ခွင့်ထဲမှာရှိနေပါတယ်လို့ဥတီအေးကဆိုပါတယ်အတိတ်ဘယ်ကတော့မဲဆန္ဒနေတစ်ခုခုမှာရွေးကောက်ပွဲလုပ်ရင်အဲ့ဒီအမတ်လောင်းမဲပြောဆိုစီရင်ရမယ်တခြားဘသူမှမစီရင်ရဘူးလို့ဆိုတာပါပါတီခေါင်းဆောင်တွေလည်းလာမပြောနဲ့ဆိုတဲ့အတိတ်ပဲလဲထွက်ပါတယ်အတီလေးမပြောပေမဲ့ဒါဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုရည်ရွယ်ပြီးပြောပုံလေးရပါတယ်။ဒေါအောင်ဆန်းစုကြည်တရားလာမဟောနဲ့မဲလာမဆွဲနဲ့ဆိုတာမျိုးဖြစ်ကောင်းဖြစ်လာနိုင်ပါတယ်။ဒါနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ယုံညွှန်ကြားရေးမှူးဦးစောနိုင်ကလည်းအတီးပြုထားပါတယ်။ဒါကအချက်တစ်ချက်ပဲရှိပါသေးတယ
်။ဥပဒေနောက်ထပ်ပြောတာက2017ဂျာပြတ်ရွေးကောက်ပွဲကိစ္စပါ။လွတ်လပ်လွန်းလာမှ election campaignယူကောက်ပွဲမဲဆွယ်မှုဆိုတာနဲ့တော့မတူဘူးဆန္ဒပြနေသလားစစ်ဆင်ရှိရေးခင်းများပြောင်းရောက်နေသလားမှတ်ရတယ်နှစ်ဖူးစည်းလည်းပါတယ်ရှင်းကားပွဲအနံလည်းပါတယ်ဘယ်သူမှလည်းကန့်ကွက်သူမရှိဘူးကန့်ကွက်ရင်ကျွန်တော်အရှုံးပေးပြမှာပါ2015မှာကန့်ကွက်ပါကျွန်တော်အရှုံးပေးပြပါမယ်ဒါကဥပဒေဖောက်ဖျက်ပြီးလုပ်တာပဲအလံဥပဒေဆိုတာရှိပါတယ်တဲ့ဒီပြောစကားတွေဟာလည်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရည်ရွယ်တယ်ဆိုတာအားလုံးနားလည်ကြပါတယ်ဒီပြောဆိုတာတွေကိုခြုံပြောရရင်ဒါမဲ့2015ယူကောက်ပွဲကို2017ပုံစံကျင်းပပြီးတော့မှာမဟုတ်ဘူးအဲ့ဒီအတွက်ဥပဒေကပေးထားတဲ့လုပ်ပိုင်ခွင့်သူ့မှာအများကြီးရှိတယ်အဲ့ဒါတွေသုံးမယ်ဘလောက်ထိသူ့လုပ်ပိုင်ခွင့်ကြီးတယ်လဲဆိုရင်တကယ်လို့ကန့်ကွက်သူသာရှိခဲ့ရင်အထက်အနိုင်ရသူကိုတော့အရှုံးပေးလိုက်နိုင်ပြီးအထိလုပ်ပိုင်ခွင့်ရှိတယ်ဆိုပြီးပြောပြတာဖြစ်ပါတယ
်လက်ရှိရွေးကောက်ပွဲကော်မရှင်ကိုကြည့်လိုက်ရင်ဥက္ကဋ္ဌဟာအငိမ့်စားစစ်ဘိုလ်ချုပ်တယောက်ဖြစ်ပြီးကော်မရှင်တာဝန်ရှိသူအဆင့်ဆင့်ဟာလည်းစစ်ဘိုလ်ဟောင်းတွေနဲ့ပဲစနစ်တကျဖွဲ့စည်းထားတာပါကော်မရှင်တစ်ခုလုံးကိုခြုံကြည့်ရင်လေရွေးကောက်ပွဲတစ်ခုကိုတမာတမက်ကြအောင်ဒိုင်လူကြီးတယောက်လိုကျင်းပပေးမယ်ဆိုတာမျိုးထက်ရည်မှန်းချက်တစ်ခုကိုပေါက်မြအောင်အကောင့်ထဲပုံမဲ့စစ်စင်ရေးတစ်ခုကိုအောင်မြအောင်ဆောင်ရွက်မဲ့တက်ဖွဲ့တက်ဖွဲ့ပုံစံမျိုးနဲ့ပိုးပြီးတူပါတယ်ရွေးကောက်ပွဲအတွက်ပြဋ္ဌာန်းပေးထားတဲ့ဥပဒေတွေဟာလည်းအဲ့ဒီအဖွဲ့ကရည်မှန်းချက်ပေါက်မြအောင်မြအောင်လောက်ကင်ဆောင်ရွက်နိုင်စေမဲ့ဥပဒေတွေဖြစ်ပါတယ်ဒါနဲ့ပတ်သက်လို့နမူနာတစ်ခုလောက်ထောက်ပြရရင်ပါတီတစ်ခုခုရဲ့ပါတီဝင်တယောက်ဟာနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပါပြဋ္ဌာန်းချက်တစ်ခုခုကိုဖောက်ဖျက်ရင်အဲ့ဒီပါတီတစ်ခုလုံးကိုကော်မရှင်ကဖျက်သိမ်းနိုင်တဲ့အထိလုတ်ပိုင်ခွင့်အာဏာပေးထားခြင်းပါဥပမာအားဖြင့်ပါတီဝင်တယောက်ယောက်တရားမဝင်အဖွဲ့အစည်းနဲ့ဆက်သွယ်တာမျိုးနိုင်ငံခြားကငွေကြေးအထောက်ပံ့လက်ခံတာမျိုးမူရင်စေဝါအမှုနဲ့ညှိစွန်းတာမျိုးနိုင်ငံခြားသားအဖြစ်ခံယူထားတာမျိုးဘာသာရေးကိုနိုင်ငံရေးအတွက်အလွဲသုံးတာမျိုးစတာတွေဖြစ်ပါတယ်ပါတီဝင်တယောက်ယောက်ကအဲ့ဒီပြဋ္ဌာန်းချက်တစ်ခုခုဖောက်ပြက်ရင်ပါတီကိုဖျက်သိမ်းနိုင်တဲ့အထိကော်မရှင်ကိုအတိအလင်းလုတ်ပိုင်ခွင့်ပေးထားတယ်လို့ ဒါနဲ့ပတ်သက်လို့လေကော်မရှင်ရဲ့အဆုံးဖြတ်တည်တာအတီးဖြစ်စီရမယ်ဘယ်တရားရုံးမှတရားစွဲဆိုပိုင်ခွင့်မရှိစေရဆိုတဲ့အထိပြဋ္ဌာန်းပေးထားတာဖြစ်ပါတယ
်ပြောရရင်အရင်စစ်ဆိုရကပြဋ္ဌာန်းပေးခဲ့တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေရုပ်ောက်ပွဲဥပဒေတွေဆိုတာဟာကော်မရှင်ကိုလုတ်ပိုင်ခွင့်အလွန်ကျွံပေးထားတဲ့ဥပဒေတွေဖြစ်ပါတယ်နောက်ပြီးရုပ်ောက်ပွဲကော်မရှင်ဆိုတာဟာလည်းပါတီအားလုံးကကြီးညိုလေးစားသဘောတူထားသူတွေနဲ့ဖွဲ့စည်းထားတာမျိုးမဟုတ်ပဲရုပ်ောက်ပွဲကိုစစ်စင်ရေးတစ်ခုလိုလူကျင်နဲ့ရက်လက်ပေါ်ထွက်လာအောင်အကောင့်တွေဖော်မဲ့စစ်ရာရှိအောင်အရှင်းစစ်နဲ့ဖွဲ့စည်းထားတဲ့အဖွဲ့မျိုးဖြစ်နေတာဝင်တွေ့နိုင်ပါတယ်ဒီကော်မရှင်ရုပ်ောက်ပွဲဥပဒေတွေနဲ့သာကျင်းပရင်2015ရုပ်ောက်ပွဲဆိုတာဘလို့တရားမျှတလွတ်လပ်တဲ့ရုပ်ောက်ပွဲမျိုးမှဖြစ်လာမှာမဟုတ်ပါကြောင်းသုံးသပ်ပြန်လိုက်ရပါတယ်